ကမိရောတာရောတန်ရှင်တော်ဝိညာဉ်တော်၏နာမတော်များ၌အာမင်။ဖျားသခင်သည်တဏှင်ရှိပါစေ။ချက်လက်စွာသောယေကိုမောင်နှမပေါင်းတို့ဒီနေ့ကျွန်တော်တို့ဖေဗရူလာ7ရက်နေ့ပြည်တော်စုနေ့ဖြစ်ပါတယ်။ကျွန်တော်ရဲ့အမိမြန်မာနိုင်ငံတော်ကြီးမှာမိတင်းနေထိုင်ကြတဲ့တိုင်းသာပြည်တော်စုသားအားလုံးစီစီလုံးလုံးညီညီညွတ်ညွတ်ချစ်ချစ်ခင်ခင်နဲ့လက်တွဲပြန်တော့နိုင်ငံတော်၏အကျိုးတွေဆောင်ရွက်နိုင်ကြပါစေ။အဓိကတော့တိုင်းသားတွေအားလုံးဒန်းတူရည်တူရှိပြီးတဲ့နောက်စီလုံးညီညွတ်ချင်းတိုးတက်လာပြီးတဲ့နောက်ဖြစ်စေဖို့အတွက်အထူးဆုတောင်းဖို့အတွက်အားလုံးကိုဖိတ်ခေါ်ပါရစေ။ဖေဖော်ဝါရီ12ရက်နေ့အင်္ဂါနေ့2020ထောက်ရှုရမယ့်ကြံချက်ကတော့တာမာရဂုခန်းကြီး9ခန်းငယ်14ကနေ23ဖြစ်တဲ့လူကိုညှဉ်းညူးစေသောအရာများဆိုတဲ့အကြောင်းလည်းဖြစ်ပါတယ်။ကိုရောသည်လူစုဝေးတို့ကိုမိမိထံတော်သို့ခေါ်တော်မူ၍သူတို့အားမိတ်တော်မူသည်ကသင်တို့ငါ့ကိုနားထောင်၍နားလည်သိမှကြတော့လူ၏အပြင်ပမှလူခန္ဓာကိုအတွင်းသို့ဝင်၍လူကိုညှဉ်းညူးစေနိုင်သောအရာတစ်ခုမှမရှိလူ၏အတွင်းမှထွက်လာသောအရာများသာလျှင်လူကိုညှဉ်းညူးစေနိုင်ကြားခြင်းကနားရှိသောသူသည်ကြားပါစေဟုမိတ်တော်မူ၏ကိုရောသည်လူစုဝေးထံမှထွက်ခွာ၍အိမ်တွင်သို့ဝင်တော်မူသောအခါတပည့်တော်များကထိုဥပမာစကားအကြောင်းကိုမေးမြန်းကြ၏ကိုရောကသင်တို့သည်လည်းနားမလည်နိုင်ကြသလားလူ၏အပြင်ဘက်မှသူခန္ဓာကိုအတွင်းသို့ဝင်သမျှသောအရာသည်သူကိုမညှဉ်းညူးစေချောင်းသင်တို့မသိမမြင်ကြသလားအကြောင်းမှာဝင်လာသောအရာသည်စိတ်နှလုံးထဲသို့မဝင်ဘဲဝမ်းထဲသို့ပင်ဝင်၍အပြင်သို့စွန့်ပြစ်ထုတ်ပြစ်လိုက်သည်မဟုတ်တော်ဟုမိတ်တော်မူ၏ဤသို့ဆိုလိုခြင်းဖြင့်အစာအစာအားလုံးသည်တန့်ရှင်းသည်ဟုကိုရောမိတ်တော်မူ၏တဖန်ကိုရောကလူ၏အတွင်းမှလာသမျှသည်သူကိုညှဉ်းညူးစေ၏အကြောင်းမူကားလူအတွင်းရှိစိတ်နှလုံးထဲမှမကောင်းသောအကြံစီများကာမဂုဏ်ကျူးလွန်ခြင်းသူတစ်ပါးပစ္စည်းကိုခိုးယူခြင်းလူအသက်ကိုသတ်ခြင်းသူတစ်ပါးသားများကိုပြစ်မှားခြင်းလောဘကြီးခြင်းဆိုးသွမ်းယုတ်မှားခြင်းလိန်လေလှက်ဖြားခြင်းကိလေသာစိတ်ပြင်းပြခြင်းမနာလိုခြင်းသူတစ်ပါးကိုအသေးရေဖြတ်ခြင်းမာနထောင်ဝါခြင်းနှင့်မိုက်မဲယုတုခြင်းစသည်တို့ထွက်ပေါ်လာကြ၏မကောင်းသောအရာအလုံးသည်လူ၏အတွင်းမှထွက်လာ၍လူကိုညှဉ်းညူးစေ၏ဤသည်ကယေရှုသခင်မွန်မြတ်သောကျေးဝင်ကလေးတရားတော်ဖြစ်သည်ချစ်လက်စွာသောညီကိုမောင်နှမပေါင်းတို့ပထမတစ်ချက်အနေနဲ့လူတယောက်စီကနေထွက်ပေါ်လာတဲ့အဆူမှန်သမျှဟာဘယ်ကနေအခြေတည်ပြီးတော့ထွက်ပေါ်လာပါသလဲဒါကိုရှာဖွေကြမယ်ဒီအသည့်ဟာအင်မတန်မှအရေးကြီးတဲ့အသည့်ဖြစ်ပါဒီမေကွန်းကိုဖြည့်တဲ့အခါမှာလည်းပဲရိုးသားဖြောင့်မဖို့တော့လိုပါတယ်နောက်ပြီးဒီအဆူရဲ့တည်ရှိနေရာသို့မဟုတ်စထွက်တဲ့နေရာကိုဘယ်လိုဖြုတ်ဖြက်ပြည့်ရမလဲဆိုတာကိုလည်းပဲကျွန်တော်တို့သိရှိဖို့လိုတယ်။အရေးကြီးဆုံးကတော့ဆန္ဒနဲ့ဝရိယလို့ပြောရအောင်မှဖြစ်ပါတယ်။အစိုးရရဲ့တီယာကိုဖြိုဖျက်ခြင်းတဲ့ဆန္ဒစ조사ဖြစ်နေတဲ့ဝရိယအားစိုက်မှုဟာနေ့စဉ်ပြုရမယ်အရာဖြစ်တယ်ဆိုတာကိုလည်းပဲကျွန်တော်တို့သိရမှဖြစ်တယ်။ Pharisee တွေကျမ်းတတ်ဆရာတွေရဲ့ပွဲမားတဲ့အမြင်ကိုလည်းပဲကျွန်တော်တို့ကြည့်ကြရအောင်ပါရဇီဦးတွေကျမ်းတတ်ဆရာတွေအမြင်ကြတော့ကဝုန်ီသုံးဆန်းသုံးတန်းစင်လာမလိုက်ချင်းအပေါ်ယံမတန့်ရှင်းချင်းမှာပဲအစိုးတွေတီးတယ်လို့ဆွဲမစွာယူဆထားတွေ့ရဒီတော့လည်းပဲဝုန်ီသုံးတန်းစင်လာပဲအဓိကရေးထားပြီးတဲ့နောက်အပေါ်ပြင်တန့်ရှင်းဖို့ပဲအဓိကရေးထားလုပ်တာကိုလည်းပဲတွေ့ရတယ်ဒီတော့အကျိုးရလာကဘာဖြစ်လာတယ်လဲဆိုတော့ကဥပဒေတွေကိုလူမြင်ကောင်းအောင်ဟူနီးတွေထုံတန်းစင်လာတွေကိုလူမြင်ကောင်းအောင်
န်းဆောင်ပြီးလှုပ်လိုက်တယ်စိတ်တော့မပါဘူးပေါ့လက်တွေခြေတွေဆေးတယ်ဆိုတော့အပြင်ပတ်တန့်ရှင်းအောင်လှုပ်တယ်စိတ်တော့မပါဘူးဒါတွေဟာတကယ်အဆိုးရဲ့တီးဟာကိုဖြိုဖျက်တာမဟုတ်တဲ့အပြင်အဆိုးကိုသာအသက်သွင်းသလိုဖြစ်နေတတ်ပါတယ်ဆိုတော့လည်းပဲသတိချဖို့လိုတယ်အဆိုးတို့တီးဟာဘယ်မှာလဲဆိုတော့ကျွန်တော်တို့ရဲ့အတွင်းစိတ်ပဲဖြစ်ပါတယ်အတွင်းစိတ်မှာအဆိုးကတီးတာအတွင်းစိတ်ဖြစ်တဲ့အတွေးနဲ့အရင်ရွှေချက်ကိုအမြဲတမ်းစမ်းစစ်ကြရမှာဖြစ်ပါတယ် thought ဆိုတဲ့အတွေးစိတ် intention ဆိုတဲ့ရည်ရွယ်ချက်တွေဟာကောင်းမွန်လားမကောင်းမွန်ဘူးလားတန့်ရှင်းပြီလားမတန့်ရှင်းသလားဖျားရဲ့လူတော်နဲ့ကန့်ညီသလားမကန့်ညီသလားအဲ့ဒီနေရာမှာစမ်းစစ်ပြီးတဲ့နောက်အဆိုးရဲ့တီးရာကိုဖော်ထုတ်ရမှာဖြည့်ဆည်းပြရမှာဖြစ်ပါတယ်လို့ဒါစိတ်ပေါ့လေဒါကြောင့်မကောင်းတာရှောင်ကောင်းတာဆောင်ဖြူအောင်စိတ်ကိုထားဆိုအဲ့ဒါပြောတာဒုတိယတစ်ချက်အနေနဲ့ကတော့အတွင်းရဲ့မကောင်းစိတ်နဲ့အတွင်းရဲ့မကောင်းတဲ့ဆန္ဒကိုငင်းပယ်တွန်းလန်နိုင်ဖို့ဘုရားသခင်ဟာကျွန်တော်တို့ကိုလုံလောက်တဲ့ခွန်အားနဲ့လုံလောက်တဲ့ကျေးဇူးတော်ပေးပါတယ်ကဗာဥကျမ်းခန်းကြီး၄ခန်းငယ်9မှာလည်းပဲဘာတွေ့ရသလဲဆိုတော့ဘုရားသခင်ဟာသူ့ရဲ့ညီပေါ်မှာမနာလိုစိတ်ဝင်နေတဲ့ကိန်းနာကိုသတိပေးတယ်သတိပေးဒါပေမဲ့လူကိန်းနဟာဖျားခင်ရဲ့သတိပေးခြင်းကိုနားမထောင်သူ့ရဲ့မနာလိုတဲ့စိတ်ကပိုပြီးတဲ့နောက်ရှင်သန်ကြီးထွားလာပြီးတဲ့နောက်နောက်ဆုံးမှာသူ့ရဲ့ညီအာပေလောက်ကိုဘယ်လိုလှုပ်ကြံရမလဲဆိုတဲ့အခွင့်ကောင်းတွေကိုရှာပြီးတဲ့နောက်လှုပ်ကြံပြည့်အောင်လှုပ်ကြံခဲ့တယ်ဆိုတာတွေ့တယ်ဖျားကဘာမှမသတိမပေးတာမဟုတ်ဖျားကသတိပေးနေတာပဲနားမထောင်တဲ့အတွက်ကြောင့်အဲ့လိုဖြစ်တာဆိုဒီနေရာမှာဆန္ဒကအရေးကြီးတယ်ဖျားသခင်ရဲ့သတိပေးခြင်းဖျားသခင်ပြောတဲ့ညာတွေကိုနားထောင်လိုက်နာခြင်းလှုပ်ဆောင်ခြင်းသည်ဆိုတဲ့ဆန္ဒသည်အရေးကြီးပါတယ်မကောင်းတဲ့အရာကောင်းတဲ့အရာကိုသိရှိပင်မဲ့လို့မကောင်းတဲ့အရာကိုရှောင်ပြီးကောင်းတဲ့အရာကိုပဲလှုပ်ဆောင်ဖို့ဆိုတာတကယ်ကံရှင်ရဲ့တောင်းဝင်မှုလိုအပ်ပါတယ်တကယ်ကံရှင်ရဲ့ဆန္ဒနဲ့ဝိရိယပါဝင်မှုလိုပါတယ်မကောင်းတာကိုမကောင်းမှန်သိလျက်နဲ့ဆက်လက်လုပ်နေတဲ့သူတွေရှိတယ်လို့မကောင်းမှန်သိပြတဲ့နောက်ချက်ချင်းရတ်တန့်သွားစေတဲ့အောင်လုပ်တဲ့သူတွေလည်းရှိပါတယ်။ဒါဟာကာယကံရှင်ရဲ့လွတ်လပ်မှုတစ်ခုဖြစ်ပေမဲ့လို့သိလျက်နဲ့လှုပ်ချင်းသိလျက်နဲ့မလှုပ်ချင်းတွေဟာကာယကံရှင်ခံစားရမယ့်အကျိုးရလရဲ့ကြိုတင်အဖြစ်ပဲဖြစ်ပါတယ်လို့ကျွန်တော်တို့စိတ်ထဲမှာမနာလိုတတ်တဲ့စိတ်အဲ့ဒီစိတ်ကဘယ်တော့မှမဝင်ရောက်ပါစေနဲ့ဘယ်တော့မှအဝင်မခံပါနဲ့အပြည့်လုံးချင်တဲ့စိတ်တွေမိမိရဲ့နှလုံးတကားကိုလာခောက်တဲ့အခါမှာကျွန်တော်တို့ဘယ်လိုတုံ့ပြန်ကြသလဲအဲ့ဒီအပြည့်လုံးချင်တဲ့စိတ်တကုံးနှလုံးတကားကိုလာခောက်တဲ့အခါမှာသင်လက်ခံသလားကြိုးဆိုသလား entertain လက်ခံသလားဆိုတာကိုပြန်စဉ်းစားပါဘုရားသခင်ကကျွန်တော်တို့ကိုခုခံနိုင်တဲ့အင်အားကျေးဇူးတော်ပေးထားပါတယ်နောက်ဆုံးတစ်ချက်အနေနဲ့ကတတိယချက်ပေါ့လေ။ဖျားသိရင်နှုတ်တော်ထွက်စကားတွေဟာကျွန်တော်တို့အတွက်ခွန်အားဖြစ်စေသလိုဖျားရဲ့နှုတ်တော်ထွက်စကားတွေဟာလည်းပဲတကူပါဝါနဲ့ပြည့်ဝတယ်။အကောင်းကိုရွေးပြီးအဆိုးကိုညင်းပယ်နိုင်စေတဲ့ခွန်အားကိုပေးတဲ့ဖျားနှုတ်ကပတ်တော်ရှိပါတယ်။ဖျားသခင်ဟာကျွန်တော်တို့ရဲ့နှလုံးသားကိုတန့်စင်စေခြင်းပါလေ။တန့်ရှင်းစေခြင်းပါလေ။ဖျားသခင်ဟာကျွန်တော်တို့ရဲ့အတွေးတွေကိုလည်းပဲဖြူစင်တန့်ရှင်းစေခြင်းပါတယ်။တို့မှသာတောမှုနဲ့အတွေးလေးတွေထွက်လာ။တရားမြတ်တဲ့အတွေးလေးတွေထွက်လာ။ဝိသံပညာရှိအတွေးလေးတွေထွက်လာ။မှန်ကန်တဲ့အတွေးလေးတွေထွက်ပေါ်လာမှဖြစ်ပါလေ။ကျွန်တော်တို့အထဲထဲမှာကျင်းအောင်နေတဲ့တန့်ရှင်းသောဝိညာဉ်တော်ဖျားထိရောက်စွာအလုတ်လုံနိုင်ဖို့ကျွန်တော်တို့ရဲ့အတွေးကျွန်တော်တို့ရဲ့စိတ်ကျွန်တော်တို့ရဲ့ရေချက်တွေဟာတန့်ရှင်းနေကြရမှာဖြစ်တယ်။ယောသားဖြူစင်ရမှာဖြစ်တယ်။ဝိညာဉ်တော်ဖျားရဲ့ကုသမှုဝိညာဉ်တော်ဖျားရဲ့အလင်းပေးမှုဝိညာဉ်တော်ဖျားရဲ့ခွန်အားပေးမှုထိရောက်ပေါ်လွင်စေဖို့အတွက်ကာယကံရှင်ဖြစ်ကြတဲ့ကျွန်တို့ဟာမိမိရဲ့ကိုယ်စိတ်နှလုံးသုံးပါးစလုံးကိုတန့်ရှင်းစွာမြဲတမ်းရှိနေအောင်ထားနေရမှာဖြစ်တယ်ဆိုတာကိုတော့နားထောင်တဲ့မြေကိုမောင်မအရောက်စီတိုင်းကိုအသိပေးပါရယ်ဖျားရှင်သင်တို့တရားစီကိုကောင်းကြီးပေးပြီးတဲ့နောက်သင်တို့၌ရှိတော်မူသောတန်ရှင်သောဝိညာဉ်တော်ဖျားသည်ထိရောက်အောင်မြင်စွာဖြင့်တကူပြနိုင်ရလေအောင်တန်ရှင်သောသက်တော်ကိုရှင်သန်နိုင်ကြပါစေလို့ဆုတောင်းပေးပါရယ်